ကိုဗစ်ကာလထိုင်းနိုင်ငံထဲကိုတရားမဝင်နေဆက်ချက်ကျော်ဝင်ရောက်လာကြတဲ့မြန်မာပါဝင်နိုင်ငံသားအလုပ်သမားပေါင်း1000ကျော်လောက်ရှိမယ်ဆိုပြီးထိုင်းလုပ်ငန်းရှင်အတိုင်းဝိုင်းကခန့်မှန်းထားတဲ့အကြောင်းပြောပြပါမယ်။ကျမကမအေးပါပါ။ထိုင်းနိုင်ငံမှာကက်ယောဂါကာလအသွားလာတွေကန့်သက်ထားချိန်မှာပဲတရားမဝင်လမ်းကြောင်းတွေကနေဝင်လာကြတဲ့နိုင်ငံသားအလုပ်သမား1000ကျော်ရှိနေပြီဖြစ်ကြောင်းထိုင်းကုန်သွယ်ရေးလုပ်ငန်းရှင်များဥက္ကဋ္ဌနိုင်ဖီပူအေစကွန်လင်ကမနေ့ကတော့ကုန်သည်များအစည်းအဝေးမှာပဲပြောဆိုလိုက်တာပါကက်ယောဂါကူးစက်မှုညှော့လာချိန်မှာကက်သက်ချက်တွေလျှော့ပေါက်လာရတာကနေမြန်မာနိုင်ငံအပါအဝင်အိန္ဒိယချင်းသုံးနိုင်ငံကအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်ပေးဖို့ကြေညာထားခဲ့ပေမဲ့တရားမဝင်နီလန်းနေတဲ့ထိုင်းနိုင်ငံတွေကိုရောက်လာနေကြသူတွေအများအပြားရှိနေသေးဖြစ်ကြောင်းကိုလည်းသတင်းတောက်တွေကိုပြောဆိုထားတာပါထိုင်းနိုင်ငံအခြေစိုက် AAC အလို့သမားကူညီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကလည်းတရားမဝင်ဝင်ရောက်လာသူတွေများလာနေတဲ့အတွက်ထိုင်းနာပိုင်းတွေဟာနေဆက်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်နေတယ်ဆိုပြီးပြောပါတယ်
။ထိုင်းမြန်မာနေဆက်တခြားကနေပြီးတော့ကျွန်တော်ထိုင်းနိုင်ငံထဲကိုဒီမြန်မာလူသမားတွေကခိုးဝင်မှုတွေကတော်တော်များလာတာကိုတွေ့ရတယ်။ခိုးဝင်လမ်းကြောင်းတွေကနေတောက်လျှောက်ကိုတက်နေတယ်မဲဆောက်လမ်းကြောင်းတွေကန်ချနာပူတီခီဘက်ကတွေစသဖြင့်တက်တယ်။အဲ့လိုမျိုးသူတို့ခိုးဝင်လမ်းကြောင်းတွေတက်တဲ့လူသမားတွေကဘာဖြစ်နေလဲဆိုတော့ထိုင်းစစ်တပ်ကိုယ်တိုင်နေဆက်မှာနေဆက်တောင်မှာကင်းလဲပြီးတော့ပိတ်ဆို့ဖမ်းဆီးတယ်။အဲ့တော့အခုဖမ်းဆီးခံမှုတွေလည်းဇက်တိုက်ကိုကျွန်တော်တို့ကြားလာတယ်။အရင်နေ့ကဆိုလည်းကျွန်တော်တို့ကန်ချနာပူတီဘက်ကနေပြီးတော့ခိုးဝင်လမ်းကြောင်းကိုတော်လမ်းနေတက်လာတာထိုင်းစစ်တပ်ကကင်းလဲရင်းနဲ့ကျွန်တော်တို့ပြစ်ခတ်ဖမ်းဆီးတယ်။ဒီကိစ္စကတော့မရဘူးပေါ့နော်6လမပြေအောင်လို့6လနာနေမှာပေါ့။အဲ့လောက်နေသားတွေဆိုတော့အနယ်တွေလည်းရမ်းများလာပြီ။အလုံးဖမ်းလူသမားတွေအဲ့လိုတရားမဝင်လမ်းကြောင်းတွေပပျောက်တော့အောင်ဒီလူသမားတွေတရားဝင်တရားဝင်လမ်းကြောင်းနေပြီးတော့ရင်တော့လိုမျိုးအဆင်ပြေပြေနဲ့အဖမ်းဆီးခံနေမထီအောင်အဆင်ပြေအောင်ဝင်ဖတ်ဖို့တော့ကိုရအမြန်ဆုံးနိုင်သဘောတူညီမှုလုပ်တင်နေပြီလို့ကျွန်တော်ကတော့သုံးသပ်ပြောချင်ပါတယ်
။မနေ့တုန်းကတော့ထိုင်းမြန်မာနယ်စပ်တက်ခရိုင်တဆောင်ရမ်းမြုံနယ်ထဲမှာမြန်မာ14ဦးကိုတရားမဝင်တင်ဆောင်လာတဲ့ကားတစ်စီးကိုထိုင်းနယ်ခြားဆောင်တပ်တွေကဖမ်းဆီးလိုက်တာပါ။ရင်မောင်းဖြစ်သူအသက်43နှစ်အရွယ်ထိုင်းမျိုးသားဟာထိုင်းလူကုန်မှုတိုက်ချဲ့ရေးအဖွဲ့ကအလို့ရှိနေသူဒူမောင်ကိုခိုင်းဝယ်သူဦးဖြစ်တယ်လို့လည်းတက်ခရိုင်ရဲမှူးဆမ်ခုံထက်ဆိုကအတည်ပြုခဲ့ပါတယ်။မြန်မာနိုင်ငံဘက်နယ်စပ်ကနေလူကုန်ကူးတွေလာခေါ်ဖို့အတွက်စောင့်နေသူတထောင်ခန့်ရှိနေကြောင်းကိုလည်းဖမ်းမိတဲ့လူပဲစားတွေရဲ့ဝန်ခံချက်အရသိရတယ်လို့လည်းဆိုပါရယ်။မနေ့တုန်းကလည်းမြန်မာနိုင်ငံတဝယ်ကနေထိုင်းနိုင်ငံကန်ချနာပူရီခရိုင်ထဲကိုတရားမဝင်ဝင်ဖို့ကြိုးစားသူမြန်မာလူသမား40ကျော်ကိုလည်းထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေက6လပစ်ခတ်ခဲ့တယ်လို့လည်းအလို့သမားရေးလှုပ်ရှားသူတွေကပြောပါရယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။